ကိုအောင်မိုးစောတို့ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီအနေနဲ့ပေါ့နော်ပြည်တွင်းထဲမှာပါတီတည်ထောင်မှုမှတ်ပုံတင်လိုက်ပြီးကြားလို့ပါအဲ့ဒီအခြေအနေလေးနည်းနည်းသိပြရစီခင်ဗျ
မှတ်ပုံတင်တာတော့မဟုတ်သေးဘူးခင်ဗျကျွန်တော်ပါတီတည်ထောင်ခွင့်ကိုပြန်ပြီးတော့ရှောက်တာပါ election မှာပါတီတည်ထောင်ခွင့်ကိုရှောက်တဲ့အခါမှာနှစ်လကနေတစ်လလောက်အတွင်းမှာသူတို့ထူထောင်ခွင့်ပြန်ပြီးတော့ချပေးပါလေအဲ့ထူထောင်ခွင့်ချပေးတဲ့အခါကျတော့မှမှတ်ပုံတင်တဲ့အစဉ်ကိုသွားရတာဖြစ်ပါတယ်အခုဟာကတည်ထောင်ခွင့်ရှောက်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့တီထောင်ခွင့်ဘယ်နှဦးနဲ့ရှောက်လိုက်တာလဲခင်ဗျာ
အားလုံးပေါင်းပါတီတီဆောင်လို့သူ22ဦးနဲ့ပါတီတီဆောင်ခွင့်ကိုရှောက်တာဖြစ်ပါတယ
်အစောပိုင်းတော့ကတော့လေဒီကိုအောင်မိုးစောတို့တင်ဖို့ကိစ္စမှာပေါ့နော်ကိုအောင်မိုးစောကိုနိုင်ငံသားမှတ်ပုံတင်မပေးသေးလို့တင်ခွင့်မရသေးဘူးလို့ကြားရတာလေအဲ့တော့အခုတော့ဒီကိုအောင်မိုးစောကိုဒီနိုင်ငံသားမှတ်ပုံတင်ပေးလိုက်ပြီလားခင်ဗျာ
ကျွန်တော်တို့တီထောင်လို့22ဦးသလုံးဒီနိုင်ငံသားမှတ်ပုံတင်တဲ့တကွာပေါ့နော်ပါတီတီထောင်ခွင့်ကိုရှောက်တာဖြစ်ပါတယ
်နောက်တစ်ခုကကျွန်တော်တို့ကြားသိရသလောက်ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီအနေနဲ့ပြည်တွင်းထဲမှာဟို88တရာထောင်ခဲ့တာဆိုတော့လူဟောင်းတွေအများကြီးကြက်နေတယ်ပေါ့နော်အဲ့တော့အခုကိုအောင်မိုးစောတို့ဖွဲ့စည်းတည်ထောင်မယ်ဆိုတဲ့အခါမှာအငင်းပွားစရာလေးတွေရှိရလို့လည်းကြားရတယ်အဲ့ဒါတွေရောပြည်လည်မှုရပြီလားပြည်လည်မှုရအောင်ဘယ်လိုစ조사မှာလဲဆိုတာလေးလည်းသိပြရစီခင်ဗျ
ကျွန်တော်တို့ဒီပါတီကိုပြန်ပြီးတော့တီထောင်ခွင့်ရောက်တဲ့အခါကျတော့ကျွန်တော်တို့တိုင်းမြန်မာနယ်စပ်မှာအခြေခံတဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဝင်ရဲဖို့ရည်မဟုတ်ပါဘူးဒီပြည်ရင်းမှာရှိတဲ့ပြည်ရင်းစုစည်းရေးကော်မတီဆိုတဲ့ဒီရဲဘော်တွေပါမယ်နောက်တစ်ခုကဒီအနေနဲ့ရဲမှာရှိတဲ့ပေါ်ကကျွန်တော်လူအောင်တဲ့ဒုံကတဲ့ပါတီရဲဘော်ဟောင်းတွေပါမယ်အားလုံးအတက်နိုင်လုံးကျွန်တော်စုစည်းပြီးတော့မှတင်ဒီဂျစ်တယ်ကျွန်တော်တင်နိုင်အောင်ကျွန်တော်ကြိုးစားခဲ့တာဖြစ်ပါတယ်အမှတချို့ဒီရဲဘော်တွေတချို့အစုအဖွဲ့တွေဂျန်နေသေးတယ်ဆိုတော့လည်းကျွန်တော်သဘောပေါက်ပါတယ်ဒီရဲဘော်တွေဒီအစုအဖွဲ့နဲ့လည်းပဲဆက်လက်ညှိနှိုင်းပြီးတော့ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီကိုတတိယလုံးနဲ့ဖြစ်အောင်ပို့ပြီးတော့အင်အားကောင်းအောင်ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်သွားမယ်ဆက်လက်ဆွေးနွေးညှိနှိုင်းသွားမယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
အဲ့တော့ပါတီတီထောင်ခွင့်ရလို့ပါတီဖြစ်လာပြီဆိုရင်အရင်ဦးဆုံးဆောင်ရွက်မဲ့လုပ်ကိုပြောပြနိုင်မလားခင်ဗ
ျပါတီတီထောင်ခွင့်ရလို့ပါတီမှတ်ပုံတင်ပြီးတဲ့အခါမှာတော့အဓိကဦးစားပေးကိစ္စကဒီပါတီကိုတကယ်လက်တွေ့ကြတဲ့တကယ်ဟိုပေါ်တော့ professional ဖြစ်တဲ့နိုင်ငံရေးပါတီတစ်ခုအဖြစ်တော့ကျွန်တော်တိစောက်သွားနိုင်ရဟာဒီနေ့ကကျွန်တော်ရဲ့ပထမဆုံးဦးစားပေးအလုပ်ဖြစ်တယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ
်နောက်တစ်ခုကအခုလက်တလောနိုင်ငံရေးအခြေအနေမှာတော့ဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့တော်တော်လေးစူးစမ်းနေကြတာတွေ့ရတယ်လေဆိုတော့ကိုအောင်မိုးစောတို့လည်းဒီပုံမှာတော့ဒါဘာပြောပြောဟိုပါတယ်လာမယ်အခြေအနေတော့ရှိလာတာပေါ့နော်အဲ့လိုဆိုရင်ကိုအောင်မိုးစောတို့ပါတီအနေနဲ့ဘယ်လိုဆောင်ရွက်ကြမလဲခင်ဗျအ
ခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တော့အခြေခံဥပဒေကိုအနှစ်သာရအရာပြောင်းလဲရေးဆိုတဲ့ကျွန်တော်တို့ရဲ့သဘောထားအရာပေါ့ပြင်ဆင်တဲ့ကိစ္စရင်းနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့သဘောထားကိုကျွန်တော်တို့ထုတ်ပြန်ထားပြီးသားဖြစ်ပါတယ်အဲ့ဒီသဘောထားအခြေခံပုံမှာဂိုင်းဆွဲပြီးတော့ပြင်ဆင်တဲ့ပြင်ဆင်ထိုက်တဲ့ကိစ္စတွေကိုမြန်မြန်သက်သက်ပြင်ဆင်နိုင်မှုပြည်ရင်းမှာရှိတဲ့ကျွန်တော်ဒီမိုကရေစီအားစုတွေတိုင်းရင်းသားအားစုတွေဒီဒီနဲ့လက်တွဲပြီးတော့ကျွန်တော်တို့ဒီပြင်ဆင်ရေးလှုပ်ရှားမှုမှာပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်အခုလည်းပဲเนาะရှေ့လေးလုံးဒီမိုကရေစီအားစုတွေတော့အခြားနိုင်ငံရေးအားစုဒီဒီနဲ့ပူးပေါင်းပြီးတော့ဆက်ဆက်ရှင်ငွေရုပ်ပေါ့နော်ငွေရုပ်ကနေဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့အကောင့်ထွက်ပေါ်ရေးကိစ္စတွေကိုကျွန်တော်ပါတီကဒီတက်တက်ကြွကြွပါဝင်ဆောင်ရွက်နိုင်ဖို့ဥစားနေတော့ဖြစ်ပါတယ်နောက်တစ်ခုကဒီချိန်အုပ်တွေပြင်ဆင်ရေးနဲ့ပတ်သက်လို့ပေါ့နော်အဲကျွန်တော်တို့ပါတီတွေမှာစာပြီးဆွေးနွေးနေတဲ့ကိစ္စတော့ရှိပါတယ်ဒီတောင်သူလယ်သမားတွေကိစ္စပါဒီတောင်သူလယ်သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့ရှိရင်တကယ် constitutional rights အနေနဲ့ထည့်တင်လားမထည့်တင်လားထည့်ဖို့လိုအပ်လားမလိုဘူးဆိုတဲ့ကိစ္စကိုကျွန်တော်စပြီးတော့ explore လုပ်နေတော့ရှိပါတယ်ဒါကျွန်တော်တူးတဲ့အမြင်အရောဒီကိစ္စဟာဒီ constitutional rights အနေနဲ့ကိုကျွန်တော်တိုင်းပြည် constitution နဲ့မှာပါတဲ့နယ်လို့ယူဆပါတယ်။ကဲပြည်မြပါတီချောင်းဝရလို့ပါတီမှတ်ပုံတင်ပြီးသွားရင်ပဲဖြစ်ဖြစ်ပါတီမှတ်ပုံတင်ခွင့်မရသေးရင်ပဲဖြစ်ဖြစ် DU study အမြင်နဲ့ပတ်သက်လို့တော့ကျွန်တော်တို့အနေနဲ့အကောင့်ထက်ပေါ်နိုင်မှုစူးစမ်းသွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဗျာကျေးဇူးပါဗျာ